နိုင်ငံတွေကြားကုန်သွယ်ခွင့်တွေလျှော့ချပြီးကုန်သွယ်ရေးတိုးမြှင့်ဖို့ရည်ရွယ်ချက်နဲ့အမေရိကန်ပါဝင်နိုင်ငံပေါင်း12နိုင်ငံကြားသဘောတူညီမှုရရှိထားတဲ့ Pacific ရဝန်းနိုင်ငံများကုန်သွယ်ရေးသဘောတူညီချက် TPP ထဲကနေနှုတ်ထွက်ဖို့သူသမ္မတတာဝန်ပထမဦးဆုံးထမ်းဆောင်တဲ့နေ့မှာဆောင်ရွက်မယ်လို့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကပြောကြားခဲ့ပါတယ်။သမ္မတဘရက်အိုဘားမားရဲ့အာရှနိုင်ငံတွေပဲအာယုံပြောင်းဆိုင်ခဲ့တဲ့နိုင်ငံကြားရေးမူဝါဒမှာအဓိကအချက်တစ်ခုအနေနဲ့ပါဝင်ခဲ့တဲ့ကုန်သွယ်ရေးသဘောတူညီချက်ကြီးကနေအမေရိကန်နှုတ်ထွက်ခဲ့ရင်မြန်မာနိုင်ငံအပါအဝင်အာရှနိုင်ငံတွေရဲ့ကုန်သွယ်ရေးပေါ်ဘလို့တည်ရမှုတွေရှိနိုင်တယ်လဲဆိုတာကိုမဆုမြမွန်စူးစီးတင်ပြထားပါတယ်ရှင်
ကမ္ဘာတစ်ဝန်းကုန်သွယ်ရေးရဲ့40ရာခိုင်နှုန်းဖြစ်တဲ့ American, Australia, Japan, Malaysia, Vietnam, Singapore, Brunei, New Zealand, Canada, Mexico, Chile နဲ့ Peru နိုင်ငံပေါင်း12နိုင်ငံကြားမှာရရှိထားတဲ့ Pacific ရဝန်းနိုင်ငံများကုန်သွယ်ရေးသဘောတူညီချက် TPP တွေကနေထွက်မယ်လို့ရွေးကောက်ခံသမ္မတ Donald Trump ကသူ့ရဲ့ရက်တရအစီအစဉ်မိန့်ခွန်းထဲမှာပြောကြားခဲ့တာဖြစ်ပါတယ်ခုနှစ်နှစ်ကြာညှိနှိုင်းဆွေးနွေးရရှိထားတဲ့ TPP သဘောတူညီချက်ကိုအကောင့်ထဲဖော်နိုင်ဖို့ပါဝင်တဲ့နိုင်ငံတိုင်းမှအတည်ပြုဖို့လိုပါတယ်။အမေရိကန်လွှတ်တော်မှခုထိအတည်မပြုနိုင်သေးတဲ့အဲ့ဒီသဘောတူညီချက်ကိုသူသမ္မတတာဝန်ပထမဆုံးယူတဲ့နေ့မှပြန်လည်ရုပ်သိမ်းပြီးအမေရိကန်အတွက်ပိုအကျိုးရှိအောင်တနိုင်ငံချင်းစီနဲ့အပြန်အလှန်သဘောတူညီချက်တွေရအောင်ပြန်လည်ညှိနှိုင်းမယ်လို့ဒေါ်နယ်ထရမ့်ကပြောကြားခဲ့တာဖြစ်ပါတယ်။TPP သဘောတူညီချက်ဟာကုန်သွယ်ရေးအတွက်ပဲအကျိုးရှိစေတာမဟုတ်ဘဲအလုပ်သမားတွေရဲ့ဝင်ငွေကိုတိုးစေမယ်၊ညာနာဖန်တီးမှုဆိုင်ရာမူပိုင်ခွင့်တွေကိုအကာအကွယ်ပေးနိုင်မယ်၊အလုပ်သမားအခွင့်အရေးနဲ့အလုပ်ခွင့်လုံခြုံရေးအတွက်အာမခံချက်ရှိမယ်လို့ဒီသဘောတူညီချက်အပေါ်ထောက်ခံသူတွေကပြောကြပါတယ်။ဝေဖန်သူတွေကတော့ဒီသဘောတူညီချက်ကလုပ်ငန်းကုမ္ပဏီကြီးတွေအတွက်ပဲအကျိုးရှိစေပြီးတော့ညာနာဖန်တီးမှုဆိုင်ရာမူပိုင်ခွင့်မှာကန့်သတ်ချက်တွေပိုများစေလိမ့်မယ်လို့ပြောကြပါတယ်။TPP ဟာကုန်သွယ်ရေးသဘောတူညီချက်တစ်ခုတည်းမဟုတ်ဘူးလို့ Australian နိုင်ငံ New South Wales တက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင်ကောသေယာကအခုလိုထောက်ပြပါတယ
် This is not a trade agreement it's one that included services intellectual property environmental issues climate change
ဒီဟာကုန်သွယ်ရေးတစ်ခုတည်းဆိုင်တဲ့သဘောတူညီချက်မဟုတ်ပါဘူးဝန်ဆောင်မှုတွေညာနာပစ္စည်းမူဝိုင်းတွင်အကာအကွယ်ပေးမှုတွေပါပါတယ်သဘာဝပတ်ဝန်းကျင်ထိန်းသိမ်းကာကွယ်ရေးရာသီဥတုပြောင်းလဲမှုကာကွယ်ရေးကိစ္စတွေပါပါတယ်စိတ်ကိုမြင်ပါတယ်စံချိန်စံနှုန်းသတ်မှတ်ချက်တွေနဲ့သဘောတူထားကြတာပါတရုတ်ကသဘောတူညီချက်မှာမထက်ခဲ့တာမဟုတ်ပါဘူးဒီစံတွေကိုတရုတ်ဘက်ကမပြည့်မီနိုင်တဲ့အတွက်မပါနိုင်ခဲ့တာပ
ါဒီသဘောတူညီချက်ကြောင့် American အလုပ်အကိုင်တချို့နိုင်ငံသားကိုချက်သွားနိုင်တာမှန်ပေမဲ့ခြုံကြည့်ရင် American တနိုင်ငံလုံးအတွက်အကျိုးအမြတ်ရှိနိုင်တယ်လို့ American အခြေစိုက် The Council on Foreign Relations တက်သည့်ပညာရှင်များအဖွဲ့ကအခု November လတည်းမှာပဲအစည်းအဝေးခန်းစာထုတ်ပြန်ခဲ့ပါတယ်။ဒီသဘောတူညီချက်ကနေ American နိုင်ငံနှုတ်ထွက်သွားမယ်ဆိုရင်တရုတ်နိုင်ငံအတွက်ကုန်သွယ်ရေးအခွင့်အလမ်းသစ်တွေပေါ်လာပြီးတော့ American နဲ့တရုတ်ကြားကုန်သွယ်ရေးပဋိပက္ခတွေဖြစ်လာနိုင်တယ်လို့လေ့လာသူတချို့ကလည်းထောက်ပြကြပါတယ်။ကမ္ဘာကုန်သွယ်ရေးမှာ American ရဲ့အခမ်းအကဏ္ဍအပေါ်အခြေအကျတက်ရောက်မှုတွေရှိလာနိုင်တယ်လို့ထိုင်းနိုင်ငံတမဆက်တက္ကသိုလ်ကနိုင်ငံတကာစီးပွားရေးဆိုင်ရာပါမောက်ခပါဝီဒါပါနနွန်က VOA ကိုပြောပါတယ
်။ What would really happen would be that the US leading role in the liberal idea of globalization
TPP သဘောတူညီချက်ထဲမှာပါတော့ဘူးဆိုရင်ကမ္ဘာနိုင်ငံတွေကြားကုန်သွယ်ရေးအတားဆီးတွေမရှိသေးတဲ့ကမ္ဘာယွာဝါဒမှာ American က liberal ယူဆနဲ့ဥဆောင်နေတဲ့အခန်းကဏ္ဍကဘလို့ဖြစ်သွားမလဲ Now ဒေတာရင်းကုန်သွယ်မှုနဲ့နိုင်ငံအများပါဝင်တဲ့ကုန်သွယ်မှုတွေမှာ American ရဲ့ကဏ္ဍကမှိမ့်မိန်သွားပါလိမ့်မယ်ကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာဘုံစည်းကမ်းဥပဒေတွေချမှတ်တဲ့နေရာမှာလေအမေရိကန်ရဲ့ကဏ္ဍဟာအရေးကြီးတဲ့နေရာကနေပါတော့မှာမဟုတ်ပါဘူး
။ TPP သဘောတူညီချက်ကိုအကောင့်ထဲမဖော်နိုင်ရင်အထူးအနာဆုံးဖြစ်မှာကဗီယက်နမ်နဲ့မလေးရှားနိုင်ငံတို့ဖြစ်တယ်လို့စီးပွားရေးပညာရှင်တချို့ကပြောပါရယ်။အခုလိုအာဆီယံအဖွဲ့ဝင်တွေထိခိုက်ရေးမြန်မာနိုင်ငံအပေါ်မှာရောဘလို့တက်ရောက်မှုတွေဖြစ်လာနိုင်ပါသလဲ။ထွေဝိုက်တက်ရောက်မှုတွေရှိလာနိုင်တယ်လို့ American ASEAN စီးပွားရေးကောင်စီကကိုလှဖုံးမြင့်ကတုံ့တက်ပါရယ်။
TPP နဲ့ဓာတ်ရိုက်မြန်မာပြည်ပေါ်တက်ရောက်မှုကတော့မရှိပါဘူးခင်ဗျာမြန်မာနိုင်ငံကဓာတ်ရိုက်ပတ်သက်တာမဟုတ်ပါဘူးအသွေးဝပြီးပတ်သက်တာဖြစ်တဲ့အတွက်တခြားသောအာဆီယံနိုင်ငံတွေက TPP တွေမှာပါနေတဲ့အတွက်ထိုနိုင်ငံတွေနဲ့ဒီပြုတ်လုတဲ့ဒီ TPP ပြက်သွားတာမြန်မာနိုင်ငံရဲ့ economy ကိုလည်းတနည်းမဟုတ်တနည်းနဲ့ထိရောက်မှုရှိပါတယ်ဘာလို့ဆိုတော့ကမြန်မာနိုင်ငံကအာဆီယံ economic community AEC နဲ့ပါဝင်ပြီးပတ်သက်နေတဲ့အတွက်ဒီကု VNM Malaysia တွေမဟုတ်ပါဘူးဗျတခြားဘဲအာဆီယံနိုင်ငံရဲ့စီဝါရေးကဏ္ဍမှာထိရောက်မှုရှိရှိမြန်မာနိုင်ငံမှာထိရောက်မှုနှိမ့်မှုနည်းနည်းရောရှိနေမှာပါ
TPP သဘောတူညီချက်မှာပါဝင်တဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့တရုတ်အပါအဝင်အာရှပစိဖိတ်နိုင်ငံတချို့နဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်အကျိုးအမြတ်တွေကိုအာဆီယံအဖွဲ့ကြီးကနေရယူနိုင်ပါတယ်လို့စီဝါရေးပညာရှင်တချို့ကတော့ပြောပါတယ်တရုတ်နိုင်ငံက အခုတည်းကအာရှပစိဖိတ်နိုင်ငံတွေနဲ့ကုန်သွယ်ရေးတိုးချဲ့ဖို့ကြိုးစားနေပြီလို့ထိုင်းအခြေစိုက် Hatton Capital ရဲ့စီးပွားမိတ်ဖက် Tripon Phumi Wasana က VOA ကိုပြောပါတယ
် China will and China expand they will continue to foster this relationship with the Southeast Asia
ဒီကကုန်သွယ်ရေးကိုတိုးချဲ့ဖို့လုပ်မှာပါရှေ့တောင်အာရှနိုင်ငံတွေနဲ့ဆက်ဆံရေးကောင်းအောင်သူတို့ကဆက်ပြီးတော့လုပ်သွားပါလိမ့်မယ်အမေရိကန်ကပြည်တွင်းရေးကိစ္စပေါ်အယုံဆက်တာကတရုတ်အတွက်ခွင့်ကောင်းမယ်လေတရုတ်ကတော့ပြည်ပအခြေအနေကိုပိုးပြီးတော့ထည့်သွင်းစဉ်းစားလာပါတယ
်အာဆီယံနိုင်ငံတွေအပြင်ဂျပန်ကိုရီးယားနဲ့အိန္ဒိယနိုင်ငံတွေပါဝင်တဲ့ Regional Comprehensive Economic Partnership ဒေသရင်းလွတ်လပ်စွာကုန်သွယ်ရေး RCEP သဘောတူညီချက်ကိုအောင်မြင်ဖို့တရုတ်ကတွန်းအားပေးလာမယ်လို့ခန့်မှန်းရပါတယ်အဲ့ဒီသဘောတူညီချက်ကနေအာဆီယံနိုင်ငံတွေအနေနဲ့အကျိုးအမြတ်တွေကြားနိုင်မှာဖြစ်ပေမဲ့လည်းအာရှပစိဖိတ်ရံဝန်းနိုင်ငံများကုန်သွယ်ရေးသဘောတူညီချက် TPP ကိုအကောင့်ထဲမဖော်နိုင်လို့နစ်နာဆုံးရှုံးသွားမှာတွေကိုတော့အပြည့်အဝကာမိနိုင်မှာမဟုတ်ဘူးလို့ပညာရှင်တချို့ကပြောနေပါတယ်ရှင်။